ကောင်ကျုပ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုတရုတ်နဲ့အငင်းပွားနေတဲ့ဗီယက်နမ်နိုင်ငံကအဲ့ဒီပင်လယ်ထဲကိုသွားတဲ့သူတို့ငါးဖမ်းသင်္ဘောတွေကိုတိတ်တဆိတ်လက်နက်တပ်ဆင်ပေးနေပါတယ်။အငင်းပွားမှုကိုဖြေရှင်းဖို့ဆွေးနွေးပြောဆိုနေကြတဲ့ကြားမှာပဲပါကြောင့်အခုလိုလှုပ်ဆောင်နေတယ်လဲဆိုတာကို VOA သတင်းတော် Ralph Jennings ပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုကျော်ကျော်သိမ်းပြပြပါမယ်ရှင်
။ပင်လယ်ပြင်မှာတရုတ်ကိုတားဆီးနိုင်မှုဗီယက်နမ်အစိုးရကိုယ်တိုင်ကငါးဖမ်းသင်္ဘောတွေကိုလက်နက်တပ်ဆင်ပေးနေတယ်လို့ဒီကိစ္စကိုစောင့်ကြည့်နေတဲ့ကျွမ်းကျင်သူတွေကပြောပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေတာပြည်လဲစီရေးနှစ်ဖက်အကြားတရားဝင်ဆွေးနွေးနေတဲ့ကြားကပဲအခုလိုလှုပ်ဆောင်နေတာပါ။ဗီယက်နမ်ငါးဖမ်းသူတွေအနေနဲ့ပို့ပြီးခိုင်မာတဲ့သင်္ဘောတွေကိုအသုံးပြုဖို့နဲ့တရုတ်နဲ့ထိတိုက်ဖြစ်လာပြီဆိုရင်ရင်ဆိုင်ဖို့ရာစစ်တင်နန်းတပ်သားသူတွေကိုခေါ်သွားဖို့အစိုးရကတိုက်တွန်းထားတယ်လို့လေလာသူတွေကပြောပါတယ်။အဲ့ဒီရေပြင်မှာပဲတရုတ်ရဲ့လက်နက်ကိုင်ငါးဖမ်းသင်္ဘောတွေလည်းရှိနေပြီးသားပါ။လူမှုသိပ္ပံနဲ့လူမှုဗီဒါဆိုင်ရာဟိုချီမင်းတက္ကသိုလ်နိုင်ငံတကာဆက်ဆံရေးပမောခချုပ် Trong Nguyen ရဲ့အမြင်ကတော့
I think it's good policy to avoid future conflicts where militia fishermen
တင်းမာမှုတချို့ဖြစ်လာမယ်ဆိုရင်လက်နက်ကိုင်ငါးဖမ်းသူတွေရှိတဲ့ပင်လယ်ပြင်မှာအနာဂတ်ပြိပခါတွေကိုရှောင်ရှားနိုင်မယ်မူဝါဒအကောင်းတစ်ခုလို့ကျွန်တော်ယူဆပါတယ
်တကယ်ကတော့နိုင်ငံခြားမှာပုံမှန်ဆွေးနွေးတာတွေရှိနေပြီးဒီသတင်းပတ်ထဲမှာပဲတစ်ချိန်ဆွေးနွေးခဲ့ကြပါလိမ့်တယ်အဲ့ဒီခြားမှာပဲ2009ခုနှစ်လောက်ကတည်းကဗီယက်နမ်ငါးဖမ်းသမားတွေကိုလက်နက်တပ်ပေးထားတာပါဗီယက်နမ်ကွန်မြူနတီပါတီထွေထွေတွင်းမှုဟာရုပ်နိုင်ငံသားရေးဝန်ကြီးနဲ့တနင်္လာနေ့ကတွေ့ဆုံပြီးရေချောင်းငင်းချမ်းရေးနဲ့တည်ငြိမ်ရေးပူးတွဲထိန်းသိမ်းမှုပြောခဲ့တယ်လို့တရုတ်ဆင်ဝါသတင်းဌာနကပြောပါတယ်။ဒါပေမဲ့ငါးဖမ်းသင်္ဘောတွေကိုဗီယက်နမ်စစ်ဘက်ကလက်နက်တပ်ဆင်ပေးနေတာလို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအစ်တော်အချအထူးပြုဂုဏ်နုဆောင်ပါမောခခေါလ်တေယာကပြောပါတယ်။ဒီလိုနီးဟာကုန်းပေါ်မှာငြိမ်ဝှက်ပြီးပြားမှုထိန်းသိမ်းရေးဗီယက်နမ်စစ်သားဟောင်းတွေကိုတုံးခဲ့တဲ့နီးနဲ့ဆင်တူနိုင်ပြီးဗီယက်နမ်မှာစစ်မှုမထမ်းမနေရဥပဒေရှိတာကြောင့်ငါးဖမ်းသမားတွေမှာအခြေခံစီရေးစွမ်းရည်တွေရှိထားပြီးသားဖြစ်သွားမယ်လို့ပမောက္ခတရားကပြောပါတယ်
။ Putting them at sea would just be getting people of the right age and giving them that training. All they did is move what they do.
သူတို့ပင်လယ်ထဲလွှတ်လိုက်ပြီးဆိုတော့လေ့ကျင့်ပေးလိုက်တဲ့အတွက်လူတွေအစင်းသင်းဖြစ်စေပါတယ်။ကုန်းပေါ်မှာစက်ရုံတွေကိုဘယ်လိုကောက်ွယ်မယ်ဆိုတာလေ့ကျင့်ပေးတဲ့လူမျိုးပင်လယ်ပြင်မှာလည်းအဲ့လိုလွှတ်လိုက်တာဖြစ်တဲ့အတွက်အတူတူပဲလို့ကျွန်တော်ယူဆပါတယ်။
ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားတာတွေကိုဖြေရှင်းဖို့နှစ်နိုင်ငံကွန်မြူနတီပါတီတွေကြားမှာရောအစ်မြင့်တာဝန်ရှိသူတွေကြားမှာပါမကြာခဏဆွေးနွေးပြောဆိုတာတွေရှိပါတယ်။ဒါပေမဲ့တပိုင်းနဲ့ချီပြီးရှိလာတဲ့မယုံကြည်မှုအထူးသဖြင့်လက်ရှိမှာရေအောက်ရေနံနဲ့သဘောတုံးွေတွင်းတွေကိုဘယ်လိုခွဲခြားကြမလဲဆိုတဲ့အပေါ်ပြည်လည်မှုမရတာကြောင့်ဆွေးနွေးပွဲတွေပြတ်ပြတ်သွားတာပါပဲလို့စင်ကာပူအမျိုးသားတက္ကသိုလ်အများပြည်သူရေးရမူဝါဒအကြောင်းကတွဲဖက်ပမောက်ခအက်ဒဝတ်ဒိုအာရာရယ်ကပြောပါတယ်။
Maybe these are some kind of muscle flexing dynamics on the part of the Vietnamese to say that while we talk we also
မတို့ဆွေးနွေးတယ်တပြိုင်တည်းမှာမတို့အခွင့်အရေးကိုအတိမတ်ပြုအောင်လဲလုပ်ရမယ်ဆိုတာကိုပြောဖို့ဗီယက်နမ်ဘက်မှာဒါကအင်အားပြတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါကြောင့်သူတို့ပြည်တွင်းစွမ်းရည်ကိုတိဆောက်ပြီးလိုအပ်လာရင်တရုတ်ကိုအန်တူပြီးပျောက်ကြားခုခံစစ်ကိုသူတို့လုပ်မဲ့သဘောပါပဲ
တောင်တရုတ်ပင်လယ်ကျယ်ဝန်းစတူယန်ကီလိုမီတာ 3.5 သန်းရဲ့90ရာခိုင်နှုန်းလောက်ကိုပိုင်တယ်လို့တရုတ်ကပြောထားတာပါဗီယက်နမ်ကလည်းသူတို့နိုင်ငံရဲ့ရှေ့လျားတဲ့တောင်မြောက်ကမ်းရိုးတန်းကနေပါရာဆိုနဲ့စပရလီကျွန်းစုတွေအထိပင်လယ်ပြင်ကိုပိုင်ဆိုင်ခွင့်ရတယ်လို့ပြောထားပါတယ်ဒါအပြင်တောင်တိုးပင်လယ်ပြင်တစ်ခုလုံးဒါမှမဟုတ်ဒဇယ်တစ်ပိုင်းကိုပိုင်တယ်လို့ပြောထားတဲ့တခြားနိုင်ငံ၅ခုလည်းရှိပါသေးတယ်တရုတ်ကပင်လယ်ထဲမှာကျွန်းစုတွေကိုစောက်ပြီးနယ်မြေတိုးချဲ့နေတယ်လို့အဲ့ဒီအထက်ကတချို့ကိုစီရေးအတွက်အသုံးပြုနေတယ်လို့ရေပြင်နယ်နိမိတ်ပိုင်ဆိုင်ကြောင်းပြောထားတဲ့တခြားနိုင်ငံတွေကဆွဆွဲထားပါတယ်ခင်ဗျာ